မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမြို့ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကပထမတုပ်အနေနဲ့42ဦးကိုပြန်ပြီးတော့ပို့ဖို့မြန်မာဘက်ကလှုံ့ဆော်နေမှုကနှောင့်နှေးနေတာကြောင့်ထိုင်းမြန်မာနယ်စပ်ရေးရာကော်မတီကဘိုမူနတီသက်ဆွန်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့နိုဝင်ဘာလ18ရက်နေ့မှာတော့မြန်မာနိုင်ငံတာချီလိမ့်မြို့ကအာနာပိုင်နေနဲ့တွားပြီးတော့ကိုရိုင်းတွေ့ဆုံညှိနှိုင်းနေပါတယ်။သတင်းပြေဆုံးကို VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့ကနေထိုင်းနိုင်ငံသား42ဦးကိုပထမတုပ်အနေနဲ့ကယ်ထုတ်လာပြီးမှပြည်တော်ပြည်ရေးနဲ့ပတ်သက်လို့ကြန့်ကြာနေတဲ့အပေါ်မှာထိုင်းနဲ့မြန်မာနယ်စပ်အာဏာပိုင်တွေကနိုဝင်ဘာလ18ရက်နေ့မှာတာချီလိမ့်မြို့မှာဆွေးနွေးခဲ့ပါတယ်ဆွေးနွေးမှုအပြီးမှာတော့အခုလိုမျိုးထိုင်းနိုင်ငံသားတွေလွှဲပြောင်းပေးဖို့ကြန့်ကြာနေရတာနဲ့ပတ်သက်လို့ထိုင်းဘက်ကသတင်းစာရှင်းလင်းပွဲကိုထိုင်းနယ်စပ်ရေးရာကော်မတီဥက္ကဋ္ဌဘိုမူနတ်တီတင်ဆန်ကအခုလိုပြောဆိုသွားခဲ့ပါတယ်
။งานกับกองทัพเมียนมานะครับซึ่งเมื่อวานเนี่ยเราได้ประสานกันอยู่ตลอดนะครับปัจจุบันครับคนไทยทั้ง41คนเนี่ยนะครับอยู่ที่ท่าทหารบกสามเหลี่ยมนะครับของจังหวัดเชียงตุงของประเทศเมียนมา
อำนาจ33เชียงรายขยายสิยงจุ้งมาနယ်စပ်ရေးရာကော်မတီဥက္ကဋ္ဌဘိုမူနတ်တီတမ်စင်ပြောဆိုသွားတာကတော့ထိုင်းနိုင်ငံသား42ဦးဟာရွှေတရီကန်ဒေသကျိုင်းတုံမြို့နယ်မြန်မာစစ်တပ်ဝင်းအတွင်းမှာရှိနေကြပြီးမြန်မာအာဏာပိုင်တွေရဲ့စောက်ရှမှုအောက်မှာရှိနေကြပါတယ်။မနေ့ကမြန်မာနိုင်ငံဘက်ကသတင်းပို့လာတာကတော့42ဦးကိုစစ်ဆေးမှုတွေမပြီးသေးတာကြောင့်အကြောင်းပြချက်နဲ့ထိုင်းဘက်ကိုလွှဲပြောင်းမပေးတာကိုမိမိတို့ဘက်ကဘလို့အကြောင်းရင်းအတိအကျအချက်လက်အသေးစိတ်သိရအောင်ကျွန်တော်ကိုယ်တိုင်ဦးဆောင်ပြီးတွားရောက်ဆွေးနွေးနေတာပါထိုင်းဘက်ကတော့လက်ခံဖို့အသင့်ဖြစ်နေပါပြီဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်အခုထိုင်းနိုင်ငံသားတွေရောက်ရှိနေတဲ့နေရာဟာထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့နယ်အနီးဆုံးရွှေတရီကန်ဒေသစစ်တပ်ဝင်းထဲမှာဖြစ်ပါတယ်တာချီလိမ့်ကိုခေါ်လာဖို့ဆိုရင်ကားနဲ့၄နာရီသာကြာမြင့်ပါတယ်အခုလိုကြန့်ကြာနေတာကတော့မြန်မာဘက်ကအာဏာပိုင်တွေကလိုအပ်တဲ့အထောက်အထားတွေစစ်ဆေးပြီးမှအထက်ကခွင့်ပြုမိန့်ကိုစောင့်နေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်း41ယောက်ကတော့အမျိုးသား23ယောက်နဲ့အမျိုးသမီး18ယောက်တို့ဖြစ်ပါတယ်။အခုလိုမျိုးပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကယ်တင်နိုင်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးခဲ့တဲ့ထိုင်းတူရဲချုပ်စုရချေဟပ်ဖန်ကလည်းနွေမာလ16ရက်နေ့ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်ไม่ได้มีเฉพาะคนไทยอย่างเดียวยังมีคนชาติอื่นอีกเป็น700คน
ကျွန်တော်အနေနဲ့လောက်ကင်ဒေသမှာရောရွှေကုတ်ကိုမှာပါပြိမိနေတဲ့ထိုင်းနိုင်ငံသားတွေဒါမကတခြားတိုင်းပြည်ကနိုင်ငံသားတွေအတွက်ပါဆက်လက်စ조사လုပ်ဆောင်နေပါတယ်အခုဆိုရင်မြန်မာနိုင်ငံအတွင်းပြိမိနေတဲ့ထိုင်းပါဝင်နိုင်ငံသားဥယျဟာ900ကျော်လောက်ရှိနေတယ်ဆိုပြီးထုတ်ဖော်ပြောဆိုသွားပါတယ်အခု41ယောက်ကိုတော့မနက်ဖြန်နိုဝင်ဘာလ18ရက်နေ့မှာလွှဲပြောင်းပေးမယ်ဆိုပြီးမြန်မာဘက်ကအကြောင်းကြားလာကြောင်းနယ်စပ်ကော်မတီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်ထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား246ယောက်ကိုဆက်ပြီးတော့ကယ်ဆယ်ဖို့ဆက်ရှိနေတယ်လို့လည်းသိရပါတယ်ရှင်။